ညဉ့်ညင်းစကားဝိုင်းအမည်နဲ့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်နဲ့လူငယ်18ဦးတို့အပြန်အလှန်ဆွေးနွေးကြတာဖြစ်ပါတယ်။တက်ရောက်လာတဲ့လူငယ်တွေဟာတိုင်းဒေသကြီးနဲ့ပြည်နယ်တွေကိုကိုးစားပြုတဲ့လူငယ်တွေဖြစ်ပြီးတော့အမျိုးသမီးမတန်ဆွမ်းတဲ့ LGBT လူအဖွဲ့အစည်းကိုကိုးစားပြုသူတွေလည်းပါဝင်ပါတယ်။ဆွေးနွေးပွဲရဲ့အဓိကအကြောင်းအရာကပြည်တွင်းညီညွတ်ရေးရဖို့အတွက်ဘာတွေလိုအပ်နေသလဲဆိုတာနဲ့ပြည်ထောင်စုစိတ်ဓာတ်ဆိုတာကိုဥတီဆွေးနွေးကြတာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတက်မတော်ကလေရင်နဲ့ဘုံကျဲရမှာတည်ဆုံသွားခဲ့တဲ့မိသားစုတွေအကြောင်းနဲ့အစိုးရအောက်မှာတက်မတော်ရှိတဲ့အကြောင်းလူငယ်တဦးကဆွေးနွေးပါတယ်
။ဟုတ်ကဲ့ဟိုအန်တီပြောတဲ့ပြည်ထောင်စုစိတ်သက်ပေါ့နော်ငငယ်ကလေးကတင်ပေးရမယ်ဆိုတာအဲ့အလေးတခုလောက်ပြောချင်တယ်။ခုကျွန်တော်တို့ဘက်မှာဖြစ်နေလက်တလောချင်းနေပေါ့နော်ပြီးခဲ့တဲ့25ရက်နေ့ဆိုဟွာတိုက်ပွဲတွေဖြစ်တယ်တက်မတော်ကနေလေရင်နဲ့ပြစ်သွားတယ်တကယ်တမ်းဆိုရင်ပြည်တွင်းစစ်ဆိုတာလေရင်300အောင်အဲ့ကလေးတယောက်ကသူကသူ့မျက်စိရှိတယ်သူ့မိဘနှစ်ပါးဆုံရှုံသွားတယ်ဆုံရှုံသွားတဲ့အချိန်မှာသူကအခုချိန်ထိသူစကားမပြောအဲ့ကလေးအဲ့ကျတော့သူတူတွဲ့ပေါ့နော်ကျွန်တော်တို့မှဟိုစူးစမ်းပြီးရလုတ်ပေးတယ်ဒါပေမဲ့ဘလို့မှစကားမပြောအခုချိန်ထိအဲ့တော့အန်တီပြောတဲ့ပြီးတော့ဆိုစိတ်သက်ဆိုကျွန်တော်တို့ကလုတ်ချင်တယ်ဒါပေမဲ့ကျွန်တော်နေတဲ့ဘက်မှာအဲ့ဟိုဒီလိုစကလုံးတွေတီးဖို့ဆိုအရန်အားနေတယ်ရှင်ဟိုအားနေတယ်ပြီးကြတော့ငင်းချင်းရေးအတွက်ဆိုအန်တီခုနပြောတော့ပြောပြီးဒါမဲ့ကျွန်တော်တခုလေးဖြည့်ချင်လို့ငင်းချင်းရေးရဖို့အတွက်ဆိုရင်တော့ဒီအန်တီတို့အစိုးရတခုရဲ့အမိတ်အောက်မှာလေးစစ်သက်ရှိဖို့လိုတယ်တော့တမိရတော့ထင်တယ်အဲကျွန်တော်ကလေအဲ့တခုလေးအရန်အဲ့ဟာလေးရှိသွားမယ်ဆိုရင်တော့ဒီစစ်ပွဲရက်ဖို့ကတော့အဓိကပဲကျွန်တော်ဘက်ကတော့
ဒါတော့အန်တီတို့ကဟိုဒီရွေးကောက်ပွဲဝင်လာခဲ့ခါရဲပြောပြတာပဲဒီစားဆက်မနေဖက်ဒရယ်ပြည်တော်စုကိုထူထောင်မယ်အဲ့ဒါအတွက်လိုအပ်တဲ့ဖွဲ့စည်းပုံအခြေအဥပဒေပြောင်းလဲမှုတွေကိုဥတည်ရမယ်ဆိုတာမျိုးပြောပြတာဒီဖွဲ့စည်းပုံအခြေအဥပဒေကဒီမိုကရေစီစံနှုန်းဆန္ဒနဲ့တရားရဂိုင်းနှုန်းတော့မပြည့်ဝဘူးဆိုတာအားလုံးသိတယ်အဲ့တော့တရားရဂိုင်းနှုန်းမပြည့်ဝတဲ့ဖွဲ့စည်းပုံအခြေအဥပဒေကိုပြောင်းရဖို့ပြောင်းရမယ်ဆိုတာလေအန်တီတို့လက်ခံထားပြီးသားဒါပေမဲ့ပြောင်းပုံပြောင်းလေးကပြည်သူလူထုကိုမထိပါတဲ့နည်းနဲ့မထိခိုက်တဲ့နည်းနဲ့ပြောင်းကျင်တယ်ပြည်သူလူထုကိုမထိခိုက်တဲ့နည်းရွေးတယ်ဆိုတာအချိန်လဲပို့ယူရတယ်ပို့လဲပင်ပန်းတယ်ဟိုအနည်းနည်းတခြားနိုင်ငံတွေကိုဟိုလက်ညှိုးမထိုးကြပါဘူးဒါပေမဲ့ဒီလူငယ်စဉ်းစားကြည့်ရင်သိမှာပါတချို့နိုင်ငံတွေမှာဆိုလို့ရှိရင်နိုင်ငံရေးအပြောင်းလဲအတွက်ဒီအုံနဲ့ကျင်းနေပေါ့နော်ဟိုလမ်းပေါ်ထွက်ပြီးတော့ဆန္ဒပြတဲ့ကိစ္စတွေပါလို့အားပေးတဲ့အစုအဖွဲ့တွေရှိလို့အဲ့လိုလုပ်ခဲ့တာတွေရှိတယ်အဲ့ဒါတွေကရေရိုမှာတော့ဖြစ်မလို့ဖြစ်မလို့နဲ့ရေရှည်မှာအကျိုးမဲ့ဖြစ်သွားတယ်ဆိုတာလည်းဒါပြန်ပြီးတော့တရားစဉ်းစားလေ့လာကြည့်ရင်တွေ့မှာပဲအဲကြောင့်မလို့အန်တီတို့ကရေရှည်ကိုကြည့်တယ်ခတ်တလဲလဲပဲလူငယ်တွေကိုလည်းဟိုသတိပေးတယ်အန်တီတို့ဟိုအဖွဲ့ဝင်တွေကိုလည်းသတိပေးတယ်အဲနိုင်ငံရေးဒုက္ခမိန်တယောက်ပြောခဲ့တဲ့စကားပေါ့နော်ဟိုနိုင်ငံရေးလှုပ်ရှားတဲ့လူကနောက်ရွေးကောက်ပွဲအတွက်ပဲစဉ်းစားတယ်နိုင်ငံအတွက်လှုပ်တဲ့လူကနောက်မျိုးဆက်အတွက်စဉ်းစားတယ်ဆိုတာနောက်ရွေးကောက်ပွဲအတွက်စဉ်းစားတယ်ဆိုရေရိုးရေရိုးကိုအကျိုးအတွက်ပဲကိုစဉ်းစားတာပေါ့အဲ့ဒီနောက်မျိုးဆက်တွေအတွက်စဉ်းစားရဆိုရေရိုကိုအကျိုးကိုစွန့်လွတ်တင်ရင်စွန့်လွှတ်ရတယ်။ဘာဖြစ်လို့လဲဆိုရေရှည်မှာရေရှည်မှာကိုယ့်ရဲ့နိုင်ငံကိုထိခိုက်မယ်။ကိုယ့်ရဲ့နိုင်ငံရဲ့အနာဂတ်ကိုထိခိုက်မယ်ဆိုလို့ရှိရင်ရေရိုအကျိုးတွေကိုစွန့်လွှတ်ရမယ်
။ဒေါက်ဆတ်စုကြည်ကလက်ရှိဖွဲ့စည်းပုံအကြောင်းကိုရှင်းပြပြီးရေရှည်လုပ်ငန်းစဉ်ဖြစ်တဲ့အကြောင်းတာမန်နိုင်ငံရေးသမားတွေဟာရွေးကောက်ပွဲနိုင်ုံကိုသာကြည့်ပြီးတိုင်းပြည်ကိုတည်ထောင်လိုသူနိုင်ငံရေးသမားတွေဟာရေရိုကိုမကြည့်ကြကြောင်းရှင်းပြပါတယ်။ရှမ်းပြည်တောင်ပိုင်းကလူငယ်တဦးကရှမ်းပြည်နယ်တောင်ပိုင်းကအခြေအနေတွေကိုဆွေးနွေးခဲ့ပြီးဒေါက်ဆန်းစုကြည်ကများများပြောပြဖို့တိုက်တွန်းပါတယ်။
ဟောပြောခဲ့တဲ့တာရုတ်ဖက်နိုင်ပါပြန်ပေးနိုင်မယ်ပေါ့နော်။ငင်းချမ်းရေးအတွက်ပေါ့နော်။တာဖက်နိုင်ပါပြန်ပေးနိုင်မယ်ဆိုရင်စစ်ပွဲတွေချက်ချင်းရပ်ဖို့ဆိုပြီးတော့တာရုတ်ပြည်သူတွေအကုန်တောင်ပေးနိုင်တယ်မြတ်။ဒါပြည်သူတွေရဲ့ ownership ။အုံပြည်သူတွေပိုင်နာတာလို့ပြောထားတယ်။အဲ့ဒီဘွားဖုန်နဲ့တာရုတ်ပြောထားတာဒါပြည်သူတွေပိုင်နာတာငင်းချမ်းရပြည်သူတွေပိုင်နာ။ပြည်သူတွေတောင်းတာကိုဘာလို့မပေးတာလဲ။စစ်ပွဲရဆိုရင်ပြောလိုက်တာနဲ့တနက်ကြီးနေပဲဖြည့်ရှင်းကျွန်တော်တို့ပြည်သူတွေကျွန်တော်တို့ဒီဘွားပေါ့နော်ဒီပြည်ထောင်စုစိတ်သက်အမွေးမယ်ပေါ့အမွေးမယ်ဆိုရင်ကျွန်တော်တို့ဒီဟာကြေးရွာချမ်းပြည်တောင်ပိုင်းမှာဖြစ်သွားတဲ့စစ်ပွဲမှာကြေးရွာနဲ့တင်ရွာမှာရှိတဲ့ဟာဒီကလေးမလေးတယောက်ဆိုရင်သူကမမစကားထန်ကြားတာနဲ့အိမ်ဆော့နေတန်းတန်းနဲ့အိမ်ပေါ်တက်ပြေးပြီးတော့ဟာကာပြီးတော့စောင်းပြီးတော့ကြည်နေတဲ့အနေထားမှာဘလို့လို့ဒီအမျိုးသားရင်ကြားစီတို့ပြီးထောင်စုစိတ်သက်တို့သူစီမှာဘလို့ဘလို့ရှိလာနိုင်မလဲဘလို့မှမရှိနိုင်တော့သူဗမာစကားတန်လေးကြားတာဟိုဒီလောက်ထိမုံကြီးွားနေတဲ့နေသားမှာစစ်ပွဲမရက်ပဲနဲ့တော့ဘလို့မှမဖြစ်နိုင်ဘူးမြတ်ကျွန်တော်တို့ပြည်သူကလည်းပေးနိုင်တာတော့စစ်ပွဲရက်ဆိုတဲ့ဟာရဲ့စကားပါပဲဟုတ်အဲ့ဒီစကားလည်းများများပြော
ပြပါများများပြောပါရွှေရဟို
ไอ้พี่รอบลูเปียงตะชั่วหน้าหน้าเลยนะเดี๋ยวไปมาจ้า
တက်ရောက်လာသူလူငယ်တဦးကအခုလိုဆင်းရဲပွဲမျိုးမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ပါပါမယ်ဆိုရင်အဓိပ္ပာယ်ပြည့်ဝတဲ့ဆင်းရဲပွဲတွေဖြစ်လာမယ်လို့ဆွေးနွေးပါတယ
်ကျွန်တော်ဒီနေ့လို့2019မှာဒီနေ့တရက်တလ2019မှာဒီလိုငင်းကြေးစကားပြောပွဲကျွန်တော်တို့မှာပါဝင်ရတဲ့အတွက်လူငယ်အနေနဲ့ပါဝင်ရတဲ့အတွက်အလွန်တရာကိုကျေးဇူးတင်ပါတယ်ဝမ်းကြောင်းမိပါတယ်အဲ့လိုပဲကျွန်တော်တို့ဖြစ်စေချင်တဲ့ဆန္ဒကဟိုအဲ့လိုပွဲမျိုးတွေကိုနေပြည်တော်မှာလှုပ်တာဆိုတာတည်းကျွန်တော်တို့ပြည်နယ်နဲ့တိုင်းတွေအသီးသီးမှာလူငယ်တွေပုံမပါဝင်တဲ့စကားဝိုင်းတွေကိုပုံမလို့ဆွေးချင်ပါတယ်အဲ့အပြင်ကိုအမေကိုယ်တိုင်မကဘဲနဲ့ကျွန်တော်တို့ကာချုပ်ကိုယ်တိုင်မှာအဲ့လိုပုံစံမျိုးထိုင်ပြီးကျွန်တော်တို့နဲ့အမေဖြစ်ပြီးပုံစံမျိုးလုပ်နိုင်ပုံမအတိတ်ပဲပြေသွားတဲ့ဟာကြီးတပည့်ပဲပြေသွားတဲ့ဆွေးနွေးမှုတွေဖြစ်လာမယ်တော့ကျွန်တော်ယုံကြည်ပါတယ
်အင်အားနည်းသူတွေလူနည်းစုတွေတာဝန်မသိတာဟာတက်ရောက်မှုနည်းပေမဲ့အင်အားကြီးမားသူသို့မဟုတ်ဗမာတိုင်းရင်းသားတွေတာဝန်မသိရင်တက်ရောက်မှုကြီးကြောင်းလဲဒေါန်ဆန်းစုကြည်ကဆွေးနွေးပါတယ်
ဒီမိုကရေစီစနစ်မှာဆိုတာပြည်သူလူထုရဲ့အင်အားအင်တာမကြီးမားပါတယ်ပြည်သူကိုအခြေခံတဲ့စနစ်ပါအင်အားကြီးမားလေလေတာဝန်တည်တည်နဲ့ဒီအင်အားကိုသုံးရလေလေပဲအင်အားကြီးမားတဲ့လူများဟာတာဝန်မသိဘူးဆိုရင်နိုင်ငံအင်တာမဒုက္ခရောက်ပါတယ်အင်အားနဲ့တဲ့လူတွေတာဝန်မသိတော့ဒုက္ခရောက်တာတည်တည်လေးရဲ့အင်အားကြီးမားတဲ့လူတွေတာဝန်မသိတဲ့အခါကျတော့ဒုက္ခရောက်တာအင်တာမကြီးမားပါတယ်အဲကြောင့်အားလုံးဟာကိုတိုင်းပြည်အတွက်လုပ်တယ်ဆိုတာဟာအများအတွက်လုပ်တယ်ဆိုတာဟာဂုံတိတ်ခါပဲငါငါတယောက်ထွဲအတွက်လုပ်တယ်ဆိုတာဟာတိတ်ခါမဲ့တဲ့အလို့ဆိုတာကိုသဘောပေါက်ဖို့လိုပါတယ
်အဲ့ဒီဆွေးနွေးမှုကိုစိုးရပိုင်းမီဒီယာတွေကထုတ်လွှင့်ပေးသလိုနိုင်ငံတော်အတိုင်ပင်ခံယုံ Facebook ကလည်းဓာတ်ရိုက်ထုတ်လွှင့်ပေးခဲ့ပြီးအွန်လိုင်းကမေးမြန်းသူတွေတဲကမေးခွန်းတချို့ကိုလည်းပြန်လည်ဖြေကြားခဲ့ပါတယ်လူငယ်တွေနဲ့စကားဝိုင်းမဆခင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတိုင်းပြည်ကိုနှစ်သိက္ကူဆုတောင်းစကားပြောကြားခဲ့ပါတယ်ရှင်